of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်စက်တင်ဘာလ1ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်းထွင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးသွားမှာပါအထက်လူတော်အမတ်လည်းဖြစ်စစ်ပြန်သူရဲကောင်းတဦးလည်းဖြစ်သူဂျွန်မက်ကင်းရဲ့ဂုံပြုကျင်းပတဲ့အောက်မေ့ပွဲအခမ်းအနားကိုဒီကနေ့ဒီဝါရှင်တန် DC မြို့တော်က National Cathedral ဘုရားကျောင်းမှာကျင်းပရမှာဒီသမရဟောင်းနေ့ဖြစ်ကြတဲ့ Barack Obama, George W. Bush အပါအဝင်ခေါင်းဆောင်တော်တော်များများတက်ရောက်ဖို့ရှိပါတယ် American သမရ Donald Trump က Mexico နဲ့ကုန်သွယ်ရေးသဘောတူညီချက်တည်းရဲ့ကိုလာမဲ့ရပ်ပေါင်း90တွင်လက်မှတ်ရေးထိုးမှာဖြစ်တယ်လို့ပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီရခိုင်ပြည်နယ်မောင်နှောကိုတွားရောက်ခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဟာအဲ့ဒီဒေသထဲမှာလူခွေချိုးဖောက်မှုတွေရှိမရှိဆိုတာကိုဒေသခံတွေကိုတိတက်မေးမြန်းစုံစမ်းနိုင်ခဲ့တယ်လို့ပြောပါတယ
်။လွတ်လပ်လပ်နဲ့စုံစမ်းမေးမြန်းကြတယ်သူပါတာလည်း၄ယောက်ကလေးကနေပြီးတော့မှဒီလိုအခြေတည်နေတယ်ခံစားမှုတွေကိုပြောပြခိုင်းတယ
်။အတူလိုက်ပါသွားတဲ့လူကယ်ပြန်ဒုတိယဝန်ကြီးပြောပြပေးသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်မျိုးသားဒီမိုကရေစီဖွဲ့ချုပ် NND ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်တသက်ခိုင်နဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာတို့ကိုပါတီတာဝန်ကနေရက်ဆိုင်လိုက်တဲ့အကြောင်းနောက်ဆုံးရသတင်းနဲ့အတူမဲဆောက်ကနေဘန်ကောက်ကိုတက်တဲ့ဒီအလုသမားတွေပါတဲ့ကားတစ်စီးတိမ်းမှောက်ခဲ့တဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရေးဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကပြောပြပေးကြပါလိမ့်မယ်ရှင်။
ကွယ်လွန်သွားပြီဖြစ်တဲ့ Arizona ပြည်နယ်ကအထက်လွှတ်တော်အမတ်လည်းဖြစ်စစ်ပြန်သူရဲကောင်းလည်းဖြစ်တဲ့ John McCain ကိုဂုံးပြုကျင်းပတဲ့အောက်မေ့ပွဲအခမ်းအနားဒီ American သမ္မတဟောင်းနေ့ဖြစ်ကြတဲ့ Barack Obama နဲ့ George W. Bush တို့ဒီကနေ့တက်ရောက်ကြမှာပါဒီကနေ့မနက်ပိုင်းမှာ Washington DC မြို့တော်က National Cathedral ဘုရားကျောင်းကို Mr. McCain ရဲ့ရုပ်အလောင်းတင်ဆောင်သွားရမှာ BNN စစ်ပြန်စစ်မှုထမ်းဟောင်းတွေရဲ့အထိတ်မှန်ပိတ်မှန်မှာကားခဏရနာမှာဖြစ်ပြီးဇနီးဖြစ်သူစင်ဒီမက်ကိန်းဟာ BNN စစ်ပွဲအတွင်းချဆုံးသွားတဲ့စစ်တီတွေအတွက်အမတ်တရပန်းခွေချမှာပါအသက်82နှစ်မပြည့်ခင်ရပ်ပိုင်းအလိုဩဂုတ်လ25ရက်နေ့မှာအုံနောက်ကင်ဆာနဲ့ကွယ်လွန်သွားတဲ့မစ္စတာမက်ကိန်းရဲ့အောက်မေ့ပွဲအခမ်းအနားကိုသမ္မတဟောင်းတွေကွန်ဂရက်လွှတ်တော်အမတ်တွေ BNN စစ်ပွဲကာလကတာဝန်ယူခဲ့ဘူးသူတွေနဲ့အတူဒီမိုကရက်သမ္မတဥပမာနဲ့ Republican သမ္မတ Bush တို့တက်ရောက်ကြမှာပါ။မနေ့ကတော့အထက်လွှတ်တော်မှ John McCain ရဲ့ကျွင်းကျင်တဲ့ရုပ်အလောင်းထည့်ထားပြီး American အလံလွှမ်းခြုံထားတဲ့အခောင်းကို Washington မြို့တော်က American Congress လွှတ်တော်ခန်းမကြီးအတွင်မှာစီရင်ထားပြီးအမတ်တရဂုံပြူခန်းနာကျင်းပရမှာဒုတိယသမ္မတ Mike Pence တက်ရောက်ပြီးတော့ဂုံပြူစကားပြောကြပါရတယ်။တက်တန်းရှည်လွှတ်တော်အမတ်တဦးဖြစ်သူ McCain ဟာသူကိုယ်တိုင်ထက်ပိုးပြီးတော့ကြီးကျယ်တဲ့အကြောင်းရက်တွေအတွက်တာဝန်ထမ်းဆောင်ခဲ့သူစစ်သူရဲကောင်းဖြစ်ပါတယ်လို့ဒုသမရဖန့်စ်ကပြောခဲ့ပါရယ်အဲဒီခမ်းမကြီးထဲမှာကျင်းပတဲ့ခန်းနာကိုလွှတ်တော်အမတ်ရပောင်းများစွာတက်ရောက်ပါရယ်ကွယ်လွန်သူအမေရိကန်နိုင်ငံသားတယောက်ကိုအဲဒီလွှတ်တော်ခမ်းမကြီးထဲမှာထားပြီးတော့ကွန်ပျူတာဟာမစ္စတာမက်ကိန်းနဲ့ဆိုရင်စုစုပေါင်းအယောက်30ပဲရှိပါသေးတယ်အဲဒီကွန်ပျူခန်းနာပြီးတဲ့နောက်ပိုင်းမှာတော့မစ္စတာမက်ကိန်းကိုအများပြည်သူအနေနဲ့နောက်ဆုံးအချိန်ကာရဝပြုနိုင်ဖို့ဒီကွန်ပျူနိုင်ဖို့ဖွင့်ပေးခဲ့ပါရယ်ခင်ဗျာ
ပါလက်စတိုင်းဒုက္ခသည်တွေကိုထောက်ပံ့ကူညီနေတဲ့ကုလသမဂ္ဂအကူအညီပေးရေးဌာန UNRWA ကိုပေးအပ်နေတဲ့အကူအညီဗန္ဒာရေးအကူအညီတွေကိုရပ်ဆိုင်းလိုက်ပြီလို့အမေရိကန်သမ္မတ Donald Trump ဆိုရအဖွဲ့ကပြောပါတယ် UNRWA ဟာပြင်လို့မရလောက်အောင်ချိုးဝင်ချက်တွေရှိနေတဲ့အဖွဲ့တစ်ခုဖြစ်တယ်ဆိုပြီးသမ္မတ Trump ကပြောပါတယ် UNRWA ကိုဆယ်စုနှစ်တွေနဲ့ချီးပေးနေတဲ့အကူအညီတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရအဖွဲ့ကအသေးချာစီစစ်စဉ်းစားသုံးသပ်ပြီးမှအဲ့ဒီအထောက်အပံ့တွေကိုရပ်ပစ်ဖို့မနေ့တောက်ကြတဲ့ကအမေရိကန်နိုင်ငံခြားရေးဌာနကဆုံးဖြတ်လိုက်တာလို့ပြောပါတယ် UNRWA ပြောခွင့်ရသူ Chris Gunn ကလည်းပါလက်စတိုင်းဒုက္ခသည်တွေရဲ့စာတင်ကြောင်းတွေကျမ်းမာရေးဌာနတွေနဲ့အရေးပေါ်အကူအညီပေးနေတဲ့အစီအစဉ်တွေမှာပြင်လို့မရတဲ့ချွင်ချက်တွေရှိနေတယ်ဆိုတော့ဝေဖန်ပြောဆိုချက်အပေါ်ကုလအဖွဲ့အစည်းဖက်ကအပြင်းထန်ဆုံးကန့်ကွက်လိုက်တယ်လို့ပြောပါတယ် UNRWA ရဲ့လုပ်ငန်းဆောင်ရွက်ချက်တွေကိုကောင်းမွန်တဲ့လူလူအကျိုးပြုလုပ်ငန်းဖြစ်တာမကဒေတာရင်းကအကောင်ဆုံးစာတင်ကြားရေးစနစ်တွေရှိတဲ့အကြောင်းတစ်ခုအဖြစ်ကမ္ဘာဘဏ်ကဖော်ပြပြောဆိုရဲလို့လည်းပြောခွင့်ရသူကဆိုပါတယ်အခုလိုမမျှော်လင့်တဲ့အခြေအနေတွေဖြစ်လာပေမဲ့လည်းအလူရှင်တွေရဲ့ရရောတဲ့ထောက်ပံ့မှုတွေနဲ့လာမယ့်နှစ်မှာကျောင်းသူကျောင်းသားပေါင်း9,600လို့လာမယ့်တဲ့မှာအတွင်းကြောင်းဆက်တက်နိုင်ကြလိမ့်မယ်လို့လည်းကုလပြောခွင့်ရသူကပြောပါရယ်အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Heather Nauert ကလည်းကုလသမဂ္ဂရဲ့ကူညီထောက်ပံ့မှုတွေရယူနေတဲ့သူတွေအဆမတန်တိုးလာနေပြီး UNRWA ရဲ့လုပ်ငန်းတွေကရရှိခတ်မဲ့အစီအစဉ်မဟုတ်သလိုနှစ်ပေါင်းအတော်ကြာလာပြီဖြစ်တဲ့မဆုံးနိုင်တဲ့ဘေးကျန်တဲ့အခြေအနေတွေဖြစ်တယ်လို့လည်းပြောပါရယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုနဲ့ကုန်သွယ်ရေးသဘောတူညီချက်တည်းရဲ့ကိုလာမယ့်ရပောင်90အတွင်းလက်မှတ်ရေးထိုးမယ်ကြောင်းကွန်ဂရက်စ်လွှတ်တော်ကိုမနေ့ကအကြောင်းကြားလိုက်ပါတယ်။ NAFTA မြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်ကိုပြင်ဆင်ရေးဆွဲဖို့ကနေဒါနဲ့ညီနိုင်ဆွေးနွေးခဲ့ပေမဲ့သဘောတူညီချက်တစုံတရာချက်ချင်းမရရှိခဲ့တဲ့နောက်မှာသမ္မတကအခုလိုပြောလိုက်တာပါ။ကုန်သွယ်ရေးဆွေးနွေးပွဲမှာပါဝင်တဲ့အမေရိကန်ကိုယ်စားလှယ်Robert Lighthizer ကဒီလက်မဲ့ပုတ်တဦးနေမှာကနေဒါနဲ့ပြန်လည်ဆွေးနွေးညီနိုင်တော်မှာဖြစ်ပြီးတော့ဒီနှစ်နိုဝင်ဘာလနောက်ပိုင်းမှာလက်မဲ့ရေးထုတ်ဖို့သမ္မတကစီစဉ်ထားတဲ့ကုန်သွယ်ရေးသဘောတူညီချက်မှာကနေဒါလည်းပါဝင်နိုင်ဆဲဖြစ်ကြောင်းပြောပါရယ်ဝါရှင်တန်မှာရောက်နေတဲ့ကနေဒါကိုယ်စားလှယ်အဖွဲ့ခေါင်းဆောင်နိုင်ငံသားရေးဝန်ကြီး Christia Freeland ကလည်းနိုင်ငံလုံးအနေနဲ့အကျိုးရှိစေမယ့်သဘောတူညီချက်မျိုးရရှိမယ်လို့ယုံကြည်မှုအပြည့်အဝရှိတဲ့အကြောင်းတောက်ကြနေမှာပဲပြောပါရတယ်။ဒီနေ့လာနေတော့ကအမေရိကန်နဲ့မက္ကဆီကိုကြားကုန်သွယ်ရေးသဘောတူညီချက်တွေရရှိခဲ့ပြီးတဲ့နောက် NAFTA သဘောတူညီချက်ကိုပြင်ဆင်နိုင်ဖို့ကနေဒါကအခုလိုဆွေးနွေးလာတာပါ။မက္ကဆီကိုနဲ့ရရှိတဲ့သဘောတူညီချက်တွေကိုတော့အမေရိကန်မက္ကဆီကိုကုန်သွယ်ရေးသဘောတူညီချက်လို့ခေါ်ဆိုမှာဖြစ်တယ်လို့ Trump ကဒီနေ့လာနေကပြောပါရတယ်။ NAFTA သဘောတူညီချက်ဟာအမေရိကန်တွေကိုနှစ်ပေါင်းများစွာအထိနာစေတာကြောင့်ဒီနာမည်ကိုဆက်အသုံးပြုမှာမဟုတ်တော့ဘူးလို့လည်းသူကပြောပါရတယ်။ NAFTA ဟာတမိုင်းမှာအစိုးရဆုံးကုန်သွယ်ရေးသဘောတူညီချက်ဖြစ်ပြီးစက်မှုလုပ်ငန်းတွေကိုပြင်းပြထန်ထန်ထိခိုက်နေနာစေခဲ့တယ်လို့2016အမေရိကန်သမ္မတရွေးကောက်ပွဲကာလကလေးက Trump ကပြောဆိုထားခဲ့တာပါခင်ဗျာ
။ Brazil နိုင်ငံမှာဒီနေ့အတွင်းကျင်းပမဲ့သမ္မတရွေးကောက်ပွဲမှာသမ္မတဟောင်း Luis Inácio Lula da Silva ဝင်ရောက်ရွေးခံခွင့်မရှိဘူးလို့ရွေးကောက်ပွဲဆိုင်ရာတရားရုံးကအမိန့်ချလိုက်ပါတယ်။လက်ပေးလက်ရုံမှုဆွဲချက်နဲ့ပြစ်ဒဏ်12နှစ်ကြာခံထားရတဲ့သမ္မတဟောင်းဒါဆီလ်ဗာဟာအကျဉ်းချနေပေမဲ့အောက်တိုဘာမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာထိတ်ဆုံးရောက်နေသူပါ။ဒါဆီလ်ဗာဟာသူ့မှာအပြစ်ရှိကြောင်းပြောဆိုထားတာပါ။ဘရာဇီးလ်မှာပြဌာန်းထားတဲ့ဥပဒေအရပြစ်မှုကျူးလွန်ထားသူကိုသမ္မတရွေးကောက်ပွဲဝင်ရောက်ရှင်းပြခွင့်10နှစ်ပိတ်ပင်ထားတာပါ။သမ္မတဟောင်းဒါဆီလ်ဗာရဲ့အလို့သမားပါတီကအမြင့်ဆုံးတရားရုံးရဲ့ဆုံးဖြတ်ချက်ကိုအယူခံဝင်မယ်လို့ခန့်မှန်းရပါတယ်။သမ္မတဟောင်းဒါဆီလ်ဗာဟာဘရာဇီးလ်နိုင်ငံရေးမှာထင်ရှားသူပါသူသမ္မတတာဝန်ထမ်းဆောင်ခဲ့တဲ့အချိန်ကဘရာဇီးလ်နိုင်ငံမှာစီးပွားရေးအားကောင်းပြီးတော့ဒန်းလူညင်းများရေးအားကောင်းလာတဲ့အတွက်2003ခုနှစ်ကနေ2013ခုနှစ်အထိတက်တန်းတစ်ကြိမ်အရွေးခံခဲ့ရပါတယ်သမ္မတရာထူးကလည်းအနားယူခဲ့တဲ့အချိန်မှာသူ့အပေါ်လူလူရဲ့ထောက်ခံမှုက83ရာခိုင်နှုန်းရှိခဲ့တာပါဆီလ်ဗာဟာကမ္ဘာပေါ်မှာအထင်ရှားဆုံးနိုင်ငံရေးသမားတူဖြစ်တယ်လို့လည်းအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကခေါ်ဆိုခဲ့တာပါသူ့သမ္မတရာထူးနေရာအတွက်ဝင်ရောက်အရွေးခံမဲ့ဆာပေါလိုမြို့တော်ဟောင်းမြို့တော်ဝန်ဟောင်းဖာနန်ဒိုဟာဒက်ကလည်းသမ္မတဟောင်းဒါဆီဗာနီယာမှာအစားထိုးပြီးတော့ဝင်ရောက်ရှင်ပြိုင်မယ်လို့ယူဆပါရယ်။ဒါပေမဲ့လည်းသမ္မတဟောင်းရဲ့ထင်ပေါ်ကျော်ကြားမှုတွေကဟာဒက်စီရောက်လာမလားဆိုတာကတော့စောင့်ကြည့်ရအောင်ပါပါ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြည့်နေပါတယ်ခင်ဗျာ။ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးတန်တပန်ရေးအရာကြိုးပမ်းချက်တွေမောင်းမြင်ဖြစ်နေလားဆိုတာနဲ့ပတ်သက်ပြီးစိုးရိမ်ပူပန်နေကြချိန်မှာပဲ Planet Labs အဖွဲ့ကစုဆောင်းရရှိတဲ့ဂျိုရုပုံရိပ်တွေမှာမြောက်ကိုရီးယားဟာစီးရေးပြကြီးတက်ပွဲတွေကျင်းပမဲ့လက္ခဏာမျိုးတွေတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီလိုမျိုးအကြီးအကျယ်စီးရေးပြပွဲကျင်းပဖို့အခြေအနေနဲ့ပတ်သက်ပြီးတော့ပြောဖို့ခက်ခဲနေသေးကြောင်းအကဲခက်တွေကဆိုပါတယ်။လာမယ့်စက်တင်ဘာ9ရက်နေ့မှာကြာရောက်မဲ့မြောက်ကိုရီးယားဖွဲ့စည်းတည်ထောင်ခြင်းနှစ်80ပြည့်ခန်းအတွက်စီးရေးပြပွဲတွေနိုင်ငံခြားတန်တပန်တွေနဲ့လူအမျိုးများပါဝင်တဲ့တရုတ်ဖော်တင်ဆက်မှုတွေကျင်းပဖို့မြောက်ကိုရီးယားကစီစဉ်ထားတာပါ။စက်တင်ဘာလမှာကျင်းပမယ့်စီးရေးပြပွဲဟာဖေဖော်ဝါရီ10ရက်နေ့ကကျင်းပတဲ့စီးရေးပြပွဲလိုမျိုးနဲ့အလားတန်တူဖြစ်နိုင်ကြောင်းအကဲခက်တွေကပြောကြားပေမဲ့အငင်းပွားပွဲဖြစ်တဲ့ဒီအမေရိကန်တီအောင်ပြနိုင်တဲ့ဆိုတဲ့ဒီတိုက်ချင်းပြပြတင်းတဲ့ဒုံးတွေတော့ပါဝင်နိုင်တဲ့လက္ခဏာမျိုးမတွေ့ရဘူးလို့ဆိုပါရယ်လွန်ခဲ့တဲ့ဇွန်လကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့စင်ကာပူမှာတွေ့ဆုံပြီးတော့ကိုရီးယားကျွမ်းဆင်မှာလုံးဝနျူကလ িয়ার ကင်းစင်ရေးအတွက်ကြိုးပမ်းမယ်လို့သဘောတူခဲ့တာပါဒါပေမဲ့လည်းတိုးတက်မှုလက္ခဏာတွေမတွေ့ရတာကြောင့်တစ်ဖက်နဲ့တစ်ဖက်အပြစ်တင်နေကြပြီးနောက်တွေ့ဆုံဆွေးနွေးမှုတွေအခုခါမှရပ်ဆိုင်နေတာပါခင်ဗျာ
အင်ဒိုနီးရှားနိုင်ငံဂျကာတာနဲ့ပလမ်ဘန်မြို့မှာပြည်ခဲ့တဲ့သတင်းမှတ်ကျော်ကအာရှအားကစားပြိုင်ပွဲတွေကိုအောင်အောင်မြင်လက်ခံကျင်းပနိုင်ခဲ့တဲ့အတွက်2030နှစ်အိုလံပစ်အားကစားပြိုင်ပွဲကိုအရှင်အဖြစ်လက်ခံကျင်းပခွင့်ရဖို့ဝင်ရောက်ရှင်ပြိုင်မယ်လို့သမ္မတဂျိုကိုဝီဒိုဒိုကဒီကနေ့ပြောပါရယ်အပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီ IOC နဲ့အာရှအိုလံပစ်ကော်မတီ OCA ရဲ့ဥက္ကဋ္ဌရီနဲ့ပူဂါမြို့မှာတွေ့ဆုံဆွေးနွေးတဲ့အချိန်မှာပဲသမ္မတဝီဒိုဒိုကအဲ့ဒီလိုကြေညာသွားတာပါ18ကြိမ်မြောက်အာရှအားကစားပြိုင်ပွဲတွေကိုအောင်မြင်စွာစီစဉ်ကျင်းပနိုင်ခဲ့တဲ့အတွေ့အကြုံတွေအရအင်ဒိုနီးရှားမှာတိထက်ကြီးတဲ့အားက စားပွဲတွေကိုလည်းလက်ခံကျင်းပနိုင်လိမ့်မယ်လို့သမ္မတဝီဒိုဒိုကအစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။အင်ဒိုနီးရှားကအခုလိုဝင်ရောက်ရှင်ပြိုင်မယ့်အပေါ် YOC ဥက္ကဋ္ဌသောမတ်စ်ပစ်ကကြေဆွလိုက်တယ်လို့2030အိုလံပစ်အားစားပြိုင်ပွဲကျင်းပရေးအတွက်အခရှာအားကစားပြိုင်ပွဲကနေခိုင်မာတဲ့အခြေခံအုတ်မြစ်တွေအင်ဒိုနီးရှားနိုင်ငံကရထားပြီလို့လည်းပြောပါတယ်။
ဒီကနေ့မနက်စောပိုင်းကရုရှားခီးတရင်လေးရင်စီလမ်းချော်ပြီးတော့မတော်တဆဖြစ်ပွားတာကြောင့်လူ18ဦးထဲမှနဲ့ဒဏ်ရာရခဲ့တယ်လို့ရုရှားအာဏာပိုင်တွေကပြောကြပါတယ်။ရုရှားစစ်မှားရေးဌာနကအခုလိုပြောကြားလိုက်တာဖြစ်ပြီးနိုင်ငံပိုင်သတင်းဌာန RIA ကတော့ဆိုချီလီစိတ်ကကြီးကျက်သူတဦးဟာလေးရင်မတော်တဆမှုအပြည့်ရှင်းလင်းရမှာတည်ဆုံသွားခဲ့တယ်လို့ပြောပါတယ်။လူပေါင်း164ဦးနဲ့လေးရင်အမှုရမ်း6ဦးလိုက်ပါလာတဲ့ဦးထက်ရလေးချောင်းလိုင်းကဘိုးရင်ခုတ်တုံးကိုလေးရင်ဟာမော်စကိုကနေဆိုချီမြို့ကိုဆက်ရောက်လာခြင်းမှာလေးရင်ကိုအချိန်မီမရက်နိုင်တာကြောင့်မတော်တဆမှုဖြစ်ပွားခဲ့တာပါခင်ဗျာ
။အမေရိကန်ပြည်ထောင်စုကအထင်ကရအဆိုတော်အာရီတာဖရန်ကလင်ရဲ့အချိန်အတော်ကြာအောင်ကျင်းပတဲ့မနေ့တောက်ကြနေကစာဗနာအခမ်းအနားမှာအမတ်တရကွန်မြူစကားပြောခဲ့ကြသူအတော်များများကသမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ပြောဆိုခဲ့ကြပါတယ်။ပြည်သူအခွင့်အရေးလှှရှားတတ်ကြသူလည်းဖြစ်၊ရုပ်မြင်သံကြားအစီအစဉ်သစ်ဆက်သူလည်းဖြစ်တဲ့အယ်ရှပ်တန်ကကွယ်လန်ဒူအာရီတာဖရန်ကလင်ရဲ့အကြောကြားဆုံးသချင်းတွေထက်ကတပုတ်ဖြစ်တဲ့ Respect လေးစားမှုဆိုတဲ့သချင်းကောင်းစဉ်ကိုပရိသတ်တူကလေးလိုက်မော်မှာလက်တလောကပဲစလုံးပေါင်းပြင်ပေးခဲ့တဲ့ဥမာကိုအသုံးပြုပြီးတော့စီစကလုံးရဲ့အတိတ်ပဲကိုသမ္မတထရမ့်တီအောင်ပရိသတ်ကြီးအနေနဲ့သူ့ကိုကူညီကြပါလို့ပြောဆိုရမှာလူတွေကမှတ်တမ်းရပ်ပြီးတော့လက်ခုပ်အော်ပါပေးခဲ့ကြပါတယ် Direct from Washington The Voice
of America VOA စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှုံးမြို့ကိုလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့သွားရောက်ပြီးတော့အဲ့ဒီဒေသထဲမှာလူခွေချိုးဖောက်မှုတွေရှိမရှိဆိုတာကိုဒေသခံတွေကိုတိသက်မေးမြန်းစုံစမ်းခဲ့တယ်လို့အတူလိုက်ပါသွားတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးကပြောပါတယ်လူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တဲ့အတွက်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းအရေးယူအပြစ်ပေးဖို့နိုင်ငံတကာနဲ့ကုလကတိုက်တွန်းနေချိန်မှာပဲအခုလိုမျိုးအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရခိုင်မောင်းနှောကိုပထမဦးဆုံးကြိမ်သွားရောက်ခဲ့ကြတာပါလုံခြုံရေးအတွက်စိုးရိမ်နေကြဆဲမှုလို့ဒေသခံတွေဘက်ကအဖြစ်မှန်တွေကိုရဲရဲတင်းတင်းမပြောရဲကြဘူးလို့မောင်းနှောဒေသခံကပြောပါတယ်အပြည့်အစုံဆက်ပြီးတင်ပြပေးပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာ ARS ရဲ့အကြမ်းဖက်တိုက်ခိုက်မှုအပြီးမြမအစိုးရတပ်နဲ့လုံခြုံရေးတပ်တွေဘက်ကနယ်မြေရှင်းလင်းရေးလုပ်တဲ့အခါမှာလူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာဘက်ကအစီရင်ခံစာတွေနဲ့ဖိအားပေးပြောဆိုလာချိန်မှာပဲဒီဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနိုင်မှုပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကဖိလစ်ပိုင်နိုင်ငံကဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းတမတ်ကြီးရိုဆာရီယိုမေနာလိုဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုနိုင်ငံတော်သမ္မတကဖွဲ့စည်းပေးလိုက်တာဖြစ်ပါတယ်။စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပြီးတလကြာမြင့်ချိန်မနေ့ဩဂုတ်လ31ရက်နေ့မှာတော့အဲ့ဒီကော်မရှင်ကပထမဦးဆုံးအကြိမ်ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌကိုရိုင်ဦးဆောင်တဲ့အဖွဲ့ရဲ့မောင်နှောခီးစင်မှာတော့မောင်နှောဒေသခံပြည်သူတွေဖြစ်တဲ့မွတ်စလင်ရခိုင်ဟိန္ဒူဘာသာဝင်တွေနဲ့ဌာနေတိုင်းရင်းသားတွေကိုတွေ့ဆုံခဲ့တာပါ။ခီးစင်မှာအတူလိုက်ပါသွားခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးဆိုးအောင်က VOE မြန်မာပိုင်းကိုဒီခီးစဉ်အကြောင်းအခုလိုပြောပြပါတယ်
။အော်မနေ့ကတော့ကျွန်တော်တို့ဒီကော်မရှင်ဒီဖွဲ့နဲ့ဖြစ်တွေ့ရနေပြီးတော့မှအခုရသွားတယ်အခုရကိုပြန်လဲလက်ခံရေးစခန်းလေးကျွန်တော်တို့ပြန်လဲလက်ခံရေးကိစ္စတွေကိုဒီကဏ္ဍအသီးသီးကနေပြီးတော့မှဆောင်ရွက်ထားတဲ့အခြေအနေတွေပေါ့အဲ့ဒီရှင်းပြတယ်ကျွန်တော်တို့လာဝကားရှိတယ်ထွေအုပ်ရှိတယ်တော့မနေ့ကရတဖွဲ့ရှိတယ်စသည်ဖြင့်ပေါ့နော်ရှင်းတတ်ပြီးတာနဲ့အဲ့ဒီခွဲကဒီခရကျေးရွာမှာရှိတဲ့အုပ်ချုပ်ရေးရုံးမှာအဲ့ဒီခရကျေးရွာမှာနေထိုင်နေတဲ့ခိုင်တိုင်းသားတွေရဲ့မြစ်မီရဲ့ဟင်ဒီရဲ့အတိုင်းဝန်းသုံးခုနဲ့ကျွန်တော်တို့တွေ့တာပေါ့။ဟာတွေ့ပြီးတော့မှအပြည်ပြည်ပေါင်းရှင်လည်းနေထိုင်ရတဲ့နေသားတွေရဲ့လက်ရှိဘလို့နေသားမျိုးရှိကြလဲပေါ့။နေရာထိုင်ရတာလောကခံရတာဒါဒီကျွန်တော်တို့ရုပ်ဆောင်ရမ်းနေမင်းများနေနောက်တစ်ခုကဒီနေ့တဲ့ခါမှာလည်းဒီလူပြည်ရေးတွေနဲ့ချိပေါက်ခံရမှုရှိကြလားပေါ့။ဒါတို့ရဲ့အဓိကအဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့လေးပါတယ်စိတ်နှမ်းပါတယ
် ARS ရဲ့အတိုက်ခိုက်မှုနောက်ပိုင်းနေမြေရှင်းလင်းမှုတွေအတွင်းမှာလူခွေချိုးဖောက်မှုတွေရှိမရှိဆိုတာကိုလည်းကော်မရှင်ဘက်ကတည်သက်တွေ့ဆုံမေးမြန်းခဲ့တယ်လို့လူကပြန်ဒုတိယဝန်ကြီးဦးစိုးအောင်ကပြောပါတယ
်လူလူလတ်လတ်နဲ့စုံစမ်းမေးမြန်းကြတယ်သူတို့ပါတာလည်း၄ယောက်ကလေးကနေပြီးတော့မှဒီလိုအပ်ချက်တွေနေတယ်ခံစားမှုတွေကိုပြောပြခိုင်းတယ်ဒီဒေသခံလူတွေကနေပြီးတော့မှအဲ့ဒီမှာနေခိုင်းနေတဲ့ဒုတိယမျိုးမှာသူတို့ရဲ့ဒီထဲမှာဖြစ်ပေါ်နေတဲ့အမိသားတွေကိုရှင်း င်ကြတယ်အဲ့တော့ဘာရှိတယ်လဲဆိုလို့ရှိရင်အဲ့ဒီမှာသူတို့အနေနဲ့ဒီလူမျိုးတပ်ဖွဲ့ရဲ့ညီမနေချက်မှုတွေချိုးဖောက်မှုတွေရှိသလားလို့နေတဲ့အခါမှာသူတို့ဒီမှာတော့မရှိဘူးလို့ဖြေတယ်ဒါအဲ့ဒီဥက္ကဋ္ဌလုပ်တဲ့ဖိလစ်ပိုင်းသံမကြီးဟောင်းကလည်းဒီအဲ့ဒီမျိုးတီးကြီးကလည်းသူကဒီကစီတော့မှလုပ်ခဲ့တာဟုတ်ရနော်အဲ့တော့အမျိုးသမီးတွေနဲ့ပတ်သက်လို့ရှိရင်ဒီလက်ဒါအကြည့်ရခဲ့တဲ့ဒီအမျိုးသမီးတွေတော့ဘာအကြည့်လုပ်တဲ့ကိစ္စတွေပါတယ်လို့လဲမေးပါပဲကျွန်တော်တို့တမတော်နဲ့လူကြီးတောက်ဖွဲ့ဝင်တွေကသူတို့လားရှိကလားဆိုတဲ့ကံမျိုးနဲ့အဲ့ဆုံးရှုံးရတဲ့ကျန်ရင်တဲ့မိသားစုတွေဒါတွေနဲ့လည်းကျွန်တော်တို့တွေ့တယ်ပြီးတော့လည်းသူတို့လောက်ခံရတာသူတို့ပြောပြတာပေါ့ဗျာဒါတနည်းပြေးသွားတဲ့အချိန်တုန်းကလည်းကျွန်တော်တို့တနည်းပြေးကန်ဒီတော့လည်းဟာလာလာဦးမယ်ဟာဒီတဲ့မိသားမျိုးလေးတကြတယ်အဲ့လိုဆိုတဲ့အခါကျတော့သူတို့မှာတောက်ဖိတ်ကတော့ရှိနေတာဟုတ်ဘယ်နေရာနေထွက်ပေါ်လာမလဲဆိုတာကိုဒါမသိဖြစ်နေတာပေါ့နော
်ဒီလိုမျိုးနေမြေရှင်းလင်းမှုတွေမှာမွတ်စလင်ကျေးရွာပေါင်းများစွာမိရှုဖြက်စီးခံခဲ့ရတာတွေတပ်ဖြတ်ခံခဲ့ရတာတွေဒေသခံတွေအသက်လူထွက်ပြေးခဲ့ရတာတွေကိုကိုယ်တိုင်မျက်မြင်ကြုံတွေ့ခဲ့ရသူတပ်သေးတွေများစွာကြံ့နေပါသေးတယ်လို့မောင်းတော်နေမွတ်စလင်တွေကပြောပါတယ်ဒါပေမဲ့လည်းဒီလိုစုံစမ်းရေးကော်မရှင်ကော်မတီတွေလာရောက်တွေ့ဆုံမေးမြန်းချိန်မှာတော့သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေမှာရှိနေလို့အခြေအနေမှန်ကိုအများစုကမပြောရကြဘူးလို့မောင်းတော်မျိုးကမြို့တကြီးကျေးရွာသားဦးလာထွန်းကပြောပြပါတယ
်လာပြီးတော့သူတို့ပြန်သွားမှပဲသိရတယ်ပြီးတော့သူတို့သွားတဲ့နေရာဒီမှာလည်းကျွန်တော်တို့တွေသိရမဟုတ်ဘူးဒီလိုမျိုးကလည်းရှိသေးတယ်ဘယ်မှာမပြောရဘူးဘာလို့လဲဆိုတော့ဒီဒီမှာကော်မရှင်ပြေးတိုင်းပြေးတိုင်းအဲ့ဒီကော်မရှင်နဲ့အစီအစီအရာကလူတွေကအခုတကယ်လာတယ်သူတို့ကတန်းတို့ကဒီအနာပိုင်းဒီရဲ့ရှိမှာဒီကိမကိုခံရတဲ့ဟာတွေကိုမပြောရဘူးဘာလို့လဲဆိုတော့ကော်မရှင်ကမေးပြီးတော့ပြန်တော့မယ်ပြီးတော့ဒီမှာအမှန်တရားကိုသုတ်ပေါ်ပြောတဲ့လူကနောက်စားရစိတ်ကြီးပြီးအများကြီးခံရနိုင်တယ်အင်းရလေအဲ့လိုပြောလို့ဒီနိုင်ငံတရားနေစစ်တရားတွေလူတွေလည်းအများကြီးရှိတယ်ကျွန်တော်တို့မှာတော့ဒီပဲလာလာကျွန်တော်ကရှေ့ကြည့်တော့မပြောရဘူး
နိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာဒုက္ခသည်တွေလို့ခေါ်ဝေါ်ပြီးအစိုးရကမွတ်စလင်ဒုက္ခသည်တွေလို့တုံ့နှုံနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးနောက်ရခိုင်မြောက်ပိုင်းကလူခွေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့ဆိုပြီးရခိုင်ပြည်နယ်အတွင်းလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့တွေဝင်ရောက်ခွေရဖို့နိုင်ငံတကာနဲ့ကုလသမဂ္ဂကတောင်းဆိုနေကြပေမဲ့လည်းမြန်မာအစိုးရဘက်ကတော့ငြင်းဆန်ထားတာဖြစ်ပါတယ်ရှင
်။ဟုတ်ပါရှင်များရှင်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ဖိအားပေးနေချိန်မှာပဲအိန္ဒိချင်းတရုတ်နိုင်ငံကတော့ဖိအားပေးရေးယူတာတွေဟာပြည်ထနာကိုပြည်လဲစေမှာမဟုတ်ဘူးလို့သတိပေးနေပါဗျ။မြန်မာနိုင်ငံအပေါ်မတူပွဲပြားတဲ့ပုံစံတွေနဲ့ချဉ်းကပ်နေကြတဲ့အရှေ့နဲ့အနောက်နိုင်ငံတွေထဲမှာဘယ်သူကတိုင်းပြည်အတွက်လက်တွေ့အကျိုးများနိုင်ပါသလဲ။အချက်တဲကြားမှာမြန်မာနိုင်ငံအတွက်မိတ်ဆွေစစ်ဟာဘယ်သူဖြစ်နိုင်သလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ငါတို့ရဲ့လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညတဲ့လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းကတော့ NND ပါတီကနေပြီးတော့လွတ်တော်ကိုယ်စားလှယ်တချို့ကိုပါတီတာဝန်ကနေရက်ဆိုင်လိုက်တဲ့သတင်းဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်နဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်စေရတို့ကိုပါတီတာဝန်ကနေရက်ဆိုင်လိုက်တယ်လို့ NND ပါတီကပြောကြားလိုက်ပါတယ်။ပါတီတာဝန်တွေကနေရက်ဆိုင်လိုက်ပေမဲ့သူတို့နှစ်ဦးစလုံးဟာပါတီဝင်တွေအဖြစ်နဲ့တော့ဆက်ပြီးရှိနေသေးပဲလို့ပြောပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ပြောပြပေးပါရှင်။
လက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့တကုံမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်ကိုပါတီတာဝန်တွေကနေရက်ဆိုင်လိုက်တယ်လို့ NLD ပါတီကဩဂတ်လ28ရက်နေ့ကအကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရလည်းဖြစ်ဘိုလ်လုံးမှုဆောင်ကော်မတီဝင်ဦးညံဝင်းက VOA ကိုအခုလိုပြောပါတယ်။
ထုတ်တာကပါတီကထုတ်တာမဟုတ်ပါဘူး။ပါတီတာဝန်တွေကိုရက်ဆိုင်လိုက်တယ်
ပါတီကထုတ်တာမဟုတ်ဘူးပါတီတာဝန်ရက်ဆိုင်လိုက်တယ်အဲ့ဒီအားလေးနည်းနည်းရှင်းပြပေးပါဘယ်လိုမျိုးလဲဆိုတာ
ပါတီဝင်ဖြစ်သူတို့ဆက်ပြီးတော့ရှိနေမယ်ပါတီတာဝန်တွေက ဥပမာတို့ဤကော်မတီအလိုက်ပါဝင်တဲ့ဟာတွေပါညာဆိုရင်အဲ့ဒါတွေရပ်ဆိုင်နေတာတို့ရှိနေတဲ့တာဝန်တွေကိုရပ်ဆိုင်လိုက်တာပါတီဘက်ဝင်ရလို့ရှိနေ
ကော်မတီဝင်တွေအဖြစ်ကနေရပ်ဆိုင်လိုက်တယ်ပါတီဝင်အဖြစ်တော့ဆက်ပြီးတော့ရှိနေမယ်ဆိုတော့အမတ်အဖြစ်နဲ့ဆက်ပြီးတော့ရှိနေမယ်ဆိုတဲ့သဘောပေါ့
ရှိမယ်ရှိမယ်ရှိမယ
်ဟုတ်ကဲ့သူတို့ကိုပေးထားတဲ့ဟိုကော်မတီဟိုဟာကရောဘယ်ကော်မတီဝင်တွေအဖြစ်ကနေရဆိုင်းလိုက်တာလဲခင်ဗ
ျကျွန်တော်အကုန်တော့မသိဘူးလားသူလွတ်တော်ဟာခေတ်ကနေတော့လေကျွန်တော်ပါတီကအကုန်မသိဘူ
းဆိုဘာကြောင့်ထုတ်ဘာကြောင့်အဲ့ဒီတာဝန်တွေကနေရဆိုင်းလိုက်တယ်လို့ရောပြောလို့ရအော
င်အဲ့ဒါတော့ကျွန်တော်ပြောလို့မရပါဘူးအစည်းအဝေးကဆုံးချက်တာ
ဆိုတော့ဦးကျော်ဇေယျကိုလည်းအဲ့လိုပဲလားခင်ဗျ
ဟုတ်ပါတယ်အဲဒီတိုင်းမှာတိုင်းဒေသကြီးအမအဖြစ်ဆက်ရှိနေမယ်ပါတီဝင်ဖြစ်နေဆက်ရှိနေမှာပေါ့
ပါတီဝင်ဖြစ်နေဆက်ရှိနေမယ်တိုင်းဒေသကြီးအမအဖြစ်နဲ့လည်းဆက်ရှိနေမှာပေါ့ကော်မတီဝင်အဖြစ်ကနေပဲရပ်ဆိုင်းတာပေါ့နော
်ဟုတ်ပါတယ
်ဒေါက်တာဒေါက်သက်ခိုင်ဟာပြည်သူ့လွတ်တော်ဗန်များနဲ့ငွေကြီးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီဖွဲ့ဝင်တူဖြစ်တယ်လို့ဇိုဝါကော်မတီရဲ့ဥက္ကဋ္ဌဒေါက်ခင်ဆန်းနိုင်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်သက်ခိုင်ကို VOE ကနေဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူးNLD ပါတီဘက်ကတော့ဘလုံးမှုဆောင်အစည်းအဝေးဆုံးဖြတ်ချက်အရအခုလိုဆုံးဖြတ်ခဲ့တာလို့ပြောပေမဲ့ဘာကြောင့်အခုလိုတာဝန်တွေကိုရပ်ဆိုင်းလိုက်တယ်ဆိုတာကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိခဲ့ပါဘူးပြည်တွင်းသတင်းမီဒီယာတွေမှာတော့ဒေါက်တာသက်ခိုင်ဟာပါတီတွင်းလှုပ်ဆောင်နေတဲ့နောက်ပတ်သက်ပြီးဝေဖန်ပြောဆိုမှုတွေကြောင့်အခုလိုတာဝန်ကနေရပ်ဆိုင်းလိုက်တာဆိုပြီးတော့ဖော်ပြနေကြပါတယ်ဒေါက်တာသက်ခိုင်နဲ့အတူရန်ကုန်တိုင်းဒေသကြီးတကုံမျိုးနဲ့လွတ်တော်မဲဆန္ဒနဲ့အမတ်နေ့ရက်တိုင်းဒေသကြီးလွတ်တော်အမတ်ဦးကျော်ဇေယျကိုလည်းပါတီတာဝန်တွေကနေရပ်ဆိုင်းခဲ့ပါတယ်ပါတီတာဝန်တွေကနေရပ်ဆိုင်းခံရတာနဲ့ပတ်သက်ပြီးတော့ဦးကျော်စရာကတော့ VOE ကိုအခုလိုပြောပါတယ
်အဲကျွန်တော်ဒီကုမြင့်နေကဒေါက်တာတိတ်တခင်ကျွန်တော်ရေပါတီတာဝန်ရေရိုက်ဆိုင်တာမှန်ပါတယ်ခင်ဗျာ
ဘာဖြစ်လို့ရက်ဆိုင်လိုက်တယ်လို့ပြောလဲ
အဲအဲ့ဒါခင်ဗျားမင်းအဲ့ဒါဝိုင်းဆိုတဲ့မျိုးကိုကျွန်တော်လည်းဒီတိဒီချိန်တိမသိရသေးပါဘူးခင်ဗျာရက်ဆိုင်လိုက်တယ်ဆိုတာကိုကျွန်တော်မြို့နေကိုစာပို့ပါတယ်အဘိုးကုံကြီးရဲ့25ရက်နေ့ပေါ့ဒီကဲလ25ရက်နေ့ကအင်ဂျီဆုံးဖြတ်ချက်ရကျွန်တော်တို့ကိုပါတီတာဝန်ကနေရက်ဆိုင်နေတယ်အဲ့ဒါလည်းကျွန်တော်ပြပါတယ်ခင်ဗျာ
ဟုတ်ကဲ့ဘာကြောင့်ရက်ဆိုင်လိုက်တယ်လို့ရောထင်ပါသလဲခင်ဗျ။အ
ေးဘာကြောင့်ရက်ဆိုင်လိုက်တယ်မလဲ။ဘာသာမီကိုတော့ကျွန်တော်ပြန်ပြန်ကျွန်တော်လည်းမီဒီယာကျွန်တော်မင်းမကြီးကြီးမျိုးပါလေ။ကျွန်တော်လည်းအားရပဲခြံကြီးဖြည့်ရှင်းနေရတယ်ဒီ။အဲ့တော့မီဒီယာတချို့ကကျွန်တော်ကြီးပြန်ဆက်တယ်။ဒီလိုလည်းပဲလူကျုံနဲ့အဲအဲဒီလူကျုံနဲ့ဆက်တဲ့အခါမှာဥကျော်ဒီရဲ့ပြောဆိုမှုတွေကမီဒီယာမှာပြောဆိုမှုတွေကပါတီစည်းကမ်းနဲ့မညီတဲ့တွေဆိုပြီးတော့လို့သိရတဲ့ဥကြီးတော့ဟုတ်လားအဲမင်းတို့လည်းအဲ့ဒါမင်းအကြောမင်းတို့ပြောပါကြည့်ရင်ကျေးဇူးတင်ပါတယ်လို့တို့တော့ပြန်ပြီးတော့ကျွန်တော်ပြန်ပြောနေရင်ဒီသားပါဟုတ်ပါရဲ
့ဟုတ်ကဲ့ဒီဆုံးဖြတ်ချက်ပေါ်မှာရောဥချော်စရာအနေနဲ့ဗာများပြောချင်ပါလေ
အဲကျွန်တော်လည်းဟိုစိတ်ကောင်းတော့ဖြစ်နေတယ်ပေါ့ဗျာတကယ်တော့ကျွန်တော်ကတော့တကယ်လို့အပြစ်ရှိတယ်ပဲဒီရက်ဆိုင်မှုအပြစ်ရှိတယ်ပဲဒါဟိုမိဘနဲ့တာဝန်ယူရတယ်ဒါဟိုကိုယ်ကိုယ်ချင်းနေပေါ့ကျွန်တော်ရဲ့အပြစ်ကိုထောက်ပြဆွေးလိုက်ဖေးလိုက်ပေါ့ဒါတော့အဲ့လိုပဲကျွန်တော်လုပ်ချင်ပါလေသူတော့ဒါတော့ပွင့်လင်းမှုတော့မရှိဘူးပေါ့ကျွန်တော်ဖုန်းနဲ့ဆက်ဒီလေးခေါ်မတူအခုကျမှစာနဲ့ပြီးနေစာတော်မှမြင်နေကိုရောက်တာပေါ့ဒီရက်ဆိုင်တဲ့လူဆိုတဲ့အားတော့ဒီနေ့လေးတော့ပွင့်လင်းမှုမရှိပါဘူးအဲ့ဒါမျိုးတော့ကျွန်တော်ကတော့ဘောစိတ်တမကောင်းပါဘူးတော့ပ
ါဆိုတော့ဥကျော်စရာအနေနဲ့ရောပါတီတာဝန်ရှိသူတွေကိုဒီကိစ္စနဲ့ပတ်သက်ပြီးတော့မေးသွားဖို့အစီအစဉ်ရှိလားဘာကြောင့်ထုတ်လိုက်တယ်ဘလို
့ကျွန်တော်နေကမရှိပါဘူးကျွန်တော်ကတော့ပြည့်တဲ့အမှုနဲ့ငံငံမှာပေါ့မရှိပါဘူးကျွန်တော်ကပေါ့ကျွန်တော်ကအကြီးကြီးတဲ့တုံးကြီးတော်ကြီးက2020မှာလည်းကျွန်တော်ကိုယ်လည်းနေနဲ့ဆက်မုံတော့ဘူးကျွန်တော်တက်ကြည့်ပြီဒီနေ့လိုပဲတာဝန်ပေးတယ်ဆိုပြီးကျွန်တော်လည်းပြောပြရပါကျွန်တော်ဆုံးဖြတ်ချက်ချပြရပါကျွန်တော်ဘာမှပုံလေးတက်စရာအကြောင်းမရှိပါဘူးခင်ဗျာ
နောက်ပြန်ပဲခိုးတိုင်းဘက်မှာတော့အုတ်တွင်းမြို့နယ်အလုံးမှုဆောင်အဖွဲ့ဝင်ဦးတန်းဝင်းကိုပါတီဝင်အဖြစ်ကနေတရင်ဝင်ထုတ်ပယ်လိုက်တယ်ဆိုပြီးတော့ NLD ပါတီကဩဂတ်စ်လ29ရက်နေ့နေစွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုံသမားတွေရဲ့သတင်းတပုတ်ကိုတင်ပြပေးကြပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီမြန်မာအလုံသမားတွေလိုက်ပါလာတဲ့ကားတစ်စင်းတိမ့်မှောက်ပြီးတော့လူတဦးသေဆုံးပြီးတချို့ထိခိုက်ဒဏ်ရာရရှိသွားပါတယ်ကားကလမ်းမကျောက်ဘက်ကိုမတိမ့်မဲ့နဲ့တစ်ဖက်ယင်ကျောဘက်ကိုတိမ့်ကျခဲ့တာဖြစ်လို့ထိခိုက်မှုနဲ့သေဆုံးမှုကအခုလောက်ပဲရှိတာဖြစ်ပြီးတော့လောလောဆယ်မှာတော့ကားမောင်းသမားကထွက်ပြေးသွားတယ်လို့သိရပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်အေးမာကသတင်းပေးပို့ထားပါတယ်ရှင
်မဲဆောက်မြို့ကနေဘန်ကောက်မြို့ကိုသွားတဲ့ကားတစ်စီးဟာဩဂတ်စ်လ31ရက်နေ့ည17နာရီကျော်အချိန်မှာမဲဆောက်ကနေအထွက်တက်မြို့ကိုရောက်ခံပြီးတောင်ကြားမှာကားတိမ်းမှောက်ခဲ့တာပါဒီအတွက်ကားပေါ်မှာလိုက်ပါလာတဲ့မြန်မာရှေ့ပြောင်းလို့သမား28ယောက်ထဲကတဦးသေဆုံးသွားခဲ့ပြီး6ဦးဒဏ်ရာပြင်းထန်ခဲ့တယ်ဆိုပြီးအမျိုးသမီးနဲ့ကလေးဆောက်ရှောက်ရေးအဖွဲ့ရဲ့ဦးဆောင်ကော်မတီဝင်မစ်ဖုံထောင်းကပြောပြပါတယ်
ตัวนายกาโมโหนะโหคอมมูนิกาเลยมะเอ๊ะไอ้คอมมูนิกาเนี่ยตรัวอ่ะประมาณปีจ้าเลยตรัวมีสาตตันละตัวอ่ะมีสาตตันละตัวแล้วไอ้ชาแท้มา40เนี่ย4ยาว4อ่ะป่ะเนา အခုအဲ့ဒီကားမှာ40နာစီရောက်မှာပေါ့နော်6ရောက်တော့နည်းနည်းတော့ဖြစ်နေတာပေါ့နော်နောက်ပြီးနောက်ထပ်6ရောက်ကနည်းနည်းပါပါလောက်ပေါ့နော်အဲတယောက်လာချက်ချင်းအဲ့ဒီသူကကားကနေကားကနေသူကအဲကားနဲ့စောင့်မိပြီးအဲ့လိုပေါ့လူကအဲ့လိုကားကနေအဲ့လိုကန်ထွက်လာတော့ချက်ချင်းအဲ့လိုတိတ်သွားတော့တယောက်ပေါ့နော
်ဒီဖြစ်ရမှာကားတိတ်မောက်ပုံကြောင့်လည်းအသေးအပြောက်ထိခိုက်နည်းနည်းသက်သာသွားရတယ်လို့လည်းသူမကဆိုပါတယ်
အဲ့ဒီကံမောသမားသူကအဲ့လိုညပကမှာသူကအဲ့လိုစောင်းလိုက်တော့စောင်းလိုက်ဆိုသူကနောက်ထပ်လမ်းတလမ်းကျော်လာသွားတော့ဗောနော်အဲ့အဲ့ဒီလမ်းပကကျော်လာသူကတစ်ခုကောင်းတော့လာကြားလင်းစစင်းမဖြစ်လာတယ်ဒါအဲ့ဒီပကနောက်တစ်ချမ်းမှာဖြစ်လာဆိုသူကအရန်လေးဟိုစဖြစ်သွားမှာဗောနော်ဟိုကြားလေးအတိုက်လေးဖြစ်များတော့ဗောနော်နောက်ကတစ်ဖက်သူစောင်းလာလိုက်ဆိုရင်သူကအဲ့ဒီစောင်းအောင်မှာသူကြသွားမယ်တကယ်တော့စောင်းအောင်မှာဆိုရင်အားလုံးတရားပကြမှာမဟုတ်အောင်ပြောအောင်ပေါ့နော
်မဲဆောက်မြို့ကနေဘန်ကောက်ကိုတက်ကြတဲ့ယင်းနေဟာအဲ့ဒီတောင်ကြားမှာမကြာခဏတိမ်မောက်လေးရှိတာပါဒါပေမဲ့ပုံမှန်ဆွဲနေတဲ့လိုင်းကားတွေကတော့မှောက်တာနေပြီးမြမပီသားတွေကြီးသာတင်ဆောင်လာတဲ့ပုဂ္ဂလိကကုမ္ပဏီတွေကကားတွေကတော့မကြာခဏတိမ်မောက်လေးရှိပါတယ်အရင်တုန်းကလည်းကားမီးလောင်တိမ်မောက်တာကြောင့်လူ20လောက်တေဆုံးမှုတွေဖြစ်ခဲ့ပါတယ်ကားတွေမတော်တဆတိမ်မောက်ရင်တောင်အောက်ကိုကျလို့မြမနိုင်ငံသားတွေတေဆုံးတာတွေလည်းရှိခဲ့ပါတယ်အခုကားကလည်းတောင်ကြားမှာအရှိန်မြင့်မောင်းနေခဲ့တယ်ဆိုပြီးရဲတွေရဲ့မေးမြန်းချက်တွေကိုအလုသမားတွေဘက်ကထွက်ဆိုခဲ့ပါတယ်။ဒါပေမဲ့ကားကိုတော့ထိုင်းရနာပိုင်းတွေကစစ်ဆေးမှုတွေဆက်လုပ်နေပါတယ်။ကားမောင်းသမားကတော့ထွက်ပြေးသွားပေမဲ့ကုမ္ပဏီကတာဝန်ရှိသူတွေကိုတော့ကားအာမခံရှိမရှိဆိုတာတွေနဲ့အလုသမားတွေရဲ့နှင်နာမှုတွေရပိုင်ခွင့်အခွင့်အရေးတွေအတွက်စစ်ဆေးမှုတွေလုပ်နေစေဖြစ်ပါတယ်ရှင်။
မယေးမှာတင်ပြပို့ခဲ့တာဖြစ်ပါတယ်ရှင် VOA ကနေစနေညနေဘက်မြန်မာဘာသာအစီအစဉ်တွေကိုည9:00နာရီတိဝါရှင်တန် DC မြို့တော်ကနေလိုင်းတိုမီတာ16.25တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီတိလိုင်းတိုမီတာ16.5 32နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပြီးတော့ဒီညပိုင်းအစီအစဉ်တွေမှာတော့မြန်မာတခွင်အစီအစဉ်သတင်းတော်မှတ်စုအစီအစဉ်နဲ့စနေညဒဲလေးလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အစည်းအဝေးအဆုံးမသက်ခင်မှာနောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင
်။ကွဲလွန်သွားပြီဖြစ်တဲ့ Arizona ပြည်နယ်ကအထက်လွှတ်တော်အမတ်လည်းဖြစ်စစ်ပြန်သူရဲကောင်းတဦးလည်းဖြစ်တဲ့ John McCain ကိုဂုံပြူကျင်းပတဲ့အောက်မွေပဲအခမ်းအနားကို American သမ္မတဟောင်းနေဖြစ်ကြတဲ့ Barack Obama နဲ့ George W. Bush တို့ဒီကနေ့တက်ရောက်ကြမှာပါ။ဒီကနေ့မနက်ပိုင်းမှာ Washington မြို့တော်က Cathedral ဘုရားကျောင်းကို Mr. McCain ရဲ့ရုပ်အလောင်းတည်ဆောင်သွားရမှာတော့ဒီ BNN စစ်ပြန်စစ်မှုထမ်းဟောင်းတွေရဲ့အထိမ့်မဲ့ပိတ်မှန်မှာခဏရင်နာမှာဖြစ်ပြီးဇနီးဖြစ်သူ Cindy McCain က BNN စစ်ပွဲတွင်ကြာဆုံးသွားတဲ့စစ်သည်တွေအတွက်အမတ်တရားပန်းခွေချမှာပါ။အသက်82နှစ်မပြည့်မီရပိုင်းလိုဩဂုတ်လ25ရက်နေ့မှာအုန်းနောက်ကင်ဆာနဲ့ကွယ်လွန်သွားတဲ့ Mr. McCain ရဲ့အောက်မွေပဲခန္ဓာကိုယ်သမ္မတဟောင်းတွေ Congress လွှတ်တော်အမတ်တွေ BNN စစ်ပွဲကာလကတာဝန်ယူခဲ့ဘူးသူတွေနဲ့အတူ Democrat သမ္မတ Obama နဲ့ Republican သမ္မတ Bush တို့တက်ရောက်ကြမှာပါအခုကျွန်တော်တို့အတန်လွတ်နေတဲ့အချိန်မှာတော့ဒီ National Cathedral ဘုရားကျောင်းကိုဒီဧည့်သည်တွေတဖွဲ့ဖွဲ့ရောက်ရှိနေကြပါတယ်ပါလက်စတိုင်းဒုက္ခသည်တွေကိုထောက်ပံ့ကူညီနေတဲ့ကုလသမဂ္ဂအကူအညီပေးရေးဌာန UNRWA ကိုပေးအပ်နေတဲ့ဗဏ္ဍာရေးအကူအညီတွေကိုရပ်ဆိုင်းလိုက်ပြီလို့ American သမ္မတ Donald Trump ကပြောလိုက်ပါတယ် UNRWA ဟာပြင်လို့မရလောက်အောင်ချွရင်းချက်တွေနဲ့ရှိနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ဆိုပြီးသမ္မတ Trump ကပြောထားတာပါဒီအဖွဲ့ကိုဆယ်စုနှစ်တည်းနဲ့ချီပေးနေတဲ့အကူအညီတွေနဲ့ပတ်သက်ပြီးတော့ American အစိုးရအဖွဲ့ကအသေးချာစစ်စစ်သုံးသပ်ပြီးမှအဲ့ဒီအထောက်ပံ့တွေကိုရပ်ပစ်ဖို့မနေ့တောက်ကြောင်တွေက American နိုင်ငံသားရေးဌာနကဆုံးဖြတ်လိုက်တာပါAmerican သမ္မတ Donald Trump ကမက္ကဆီကိုနဲ့ကုန်သွယ်ရေးသဘောတူညီချက်ကိုလာမယ့်ရက်ပေါင်း90အတွင်းလက်မှတ်ရေးထိုးမယ်အကြောင်းပြောပါရခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Cartit Finance ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.